ဗမောဆရာတော်ဘုရားကြီးဖေဟာဒီတပီးတော့စိတ်ထဲမှာဝိစီကိစ္စဖြစ်နေတဲ့ပြဿနာတစ်ခုရှိပါသည်ဘုရားအဲ့ဒီပြဿနာကတပီးတော်တို့တတ္တဝမှန်သမျှသည်ကံကြောင့်ဖြစ်ရတယ်ကံစိတ်ဥရုအဟာရကြောင့်ဖြစ်ရတယ်စိတ်ဥရုအဟာရကြောင့်ကြီးလည်းမဖြစ်ဘူးကံစိတ်ဥရုအဟာရအကြောင်းတရား၄ပါးညီမှာဖြစ်တယ်ကံကအဓိကပဲလို့ဆိုပါတယ်ဗျာအဲ့တော့တတ္တဝါအသစ်ဖြစ်တာရှိပါသေးသလားတတ္တဝါအသစ်မဖြစ်လို့ရှိရင်ဒီလိုတို့ခေငါဝါလူသဲစုမကပွင့်တော်မူကြတဲ့တမန်တမုဒ္ဒမြတ်စွာဘုရားရှင်မြတ်ရဲ့ဟောကြားတိုင်းဟောကြားတိုင်းတတ္တဝါတွေဟာတဏှာမှကျွတ်လွတ်၍နိဗ္ဗာန်စံဝင်ကြပါအဲ့တော့စัจ java လာကြီးဟာအတိုင်းမသိကြေပြိုးဒီမှာမှန်ပါဒီဗျာတို့ပါတော့လေရှင်အတိုင်းမသိတော့အချိန်ကာလမှာစရည်လေခရားအဆူဆူပေါင်းပွင့်ပြီးတော့တတ္တဝါတွေအနန္တအနန္တအနန္တကျွတ်လွတ်ခဲ့ပေါင်းနဲ့များပြီနောင်လည်းပဲတတ္တဝါတွေဒီဘုရားအဆူဆူပွင့်လာတဲ့အခါအနန္တအနန္တကျွတ်လွတ်ကြလိမ့်ဦးမယ်အဲ့ဒီတော့ဒီကံညောင်းဖြစ်တဲ့တ attva အတိုင်းတာတစ်ခုဟာတဖြည်းဖြည်းနဲ့မြတ်စွာဘုရားကြီးပွင့်သွားလို့ကျွတ်ကျွတ်ကျွတ်ကျွတ်သွားရင်ဒါတဖြည်းဖြည်းတ attva တွေဟာနဲနဲနဲနဲနဲနဲသွားစရာကရှိပါလေဗျာများများလာစရာအကြောင်းမရှိပါဘူးအဲ့တော့တနေ့မှာဒီအနန္တစัจ java လာကြီးတစ်ခုလုံးဟာတတ္တဝါတွေစိတ်သွင်းပြီးအားလုံးနိဗ္ဗာန်ရောက်ကုန်မယ်လို့တပည့်တော်ကတော့ဒီလိုပဲတွေ့လို့ရအဲ့ဒီအပေါ်မှာအရှင်ဘုရားဘယ်လိုမြင်ပါသလဲဘုရား
ဒီဥစ္စာကတတ္တဝါတွေအဘိနဝုပ္ပါဒာဆိုတာအတ္တအတ္တတတ္တဝါတွေဖြစ်တယ်လားမဖြစ်ဘူးလားလူလည်းရှိတော့ကနေအတဏျာရှိပြီးတော့မွေးကြညံ့ရတယ်နော်တတ္တဝါဆိုရဟာရဲ့ဓာတ်ကဒီလိုရှိတာဟုတ်တတ္တဝါကြတော့ဓာတ်ဒီပေါင်းလာတာဟုတ်ဓာတ်ဒီပေါင်းလာတာဥပမာအဖြစ်ပထဝီဓာတ်အာဘောဓာတ်ဒီရောဓာတ်ဝါယောဓာတ်စက္ခုဓာတ်သောဓာတ်ဓာတ်စသည်ဖြင့်ဓာတ်18ပါးရှိရှိတယ်ပေါ့အဲ့လိုဓာတ်18ပါးရှိရှိတဲ့ဓာတ်ဒီပေါင်းနေတာကိုတတ္တဝါလို့ခေါ်တာပေါ့လူဆိုရင်လည်းဓာတ်ဒီယုတ်ကဒုတိယဆိုရင်ယုတ်28ပါးရှိမယ်ပေါ့28ပါးရှိပေမဲ့လို့ယောက်ျားဆိုရင်ပုံပါဝါယုတ်ပဲရှိတာမိန်းမဆိုရင်အဋ္ဌိပါဝါယုတ်ပဲရှိတယ်အဲနှစ်ခုရှိတယ်လို့မရှိဘူးအဲဒါကြောင့်လူတတ္တဝါတကောင်တတ္တဝါတယောက်ဆိုရင်ယုတ်28ပါးအဲနာငါတော့ထိုက်တည်အားလျော်စွာသူကတိဟိတ်ပုဂ္ဂိုလ်တွေဆိုရင်45ပါးဖြစ်ပါတာသူရဲ့ပုဂ္ဂိုလ်လို့ဆိုတော့40နဲ့တပါးပေါ့အဲ့ဒါလိုစသည်ဖြစ်ကြဖြစ်ကြတော့တတ္တဝါတစ်ခုတရားကြီးတန်ညာရှိတာကဘုန်းကြီးတို့စာရဲလည်းပါတယ်ခရီးတစုပွင့်လိုက်တယ်ဆိုရင်24တင်ချေနဲ့ဂရေ60ဖူးချေတသိကျွတ်တန်းဝင်တယ်လို့ဆိုပါတယ်အဲစတုဝိတတိအတင်ချေရေတတ္ထီယောစေဝါကောတိယောပါဏာနိတတ္တသဟတာနိဧကောဗုဒ္ဓောပမောစေဤဧကောဗုဒ္ဓောတဆူတဆူသောဖေယရှင်ဤစတုဝိတတိအသင်ချေရေ24တင်ချေသောတတ္တဝါတို့ကို၎င်းတတ္ထီယောစေဝကောဒီယောဂရေ60သောတတ္တဝါတို့ကို၎င်းပါဏာနိတတ္တသဟတာနိတသိန်းသောတတ္တဝါတို့ကို၎င်းပေါင်းလိုက်တော့24တင်ချေဂရေ60ဘူကြီးတသိန်းတတ္တဝါတို့ကိုပမောစေဤလွတ်မြောက်စေပြီတန္တရာခยีတန္တရာနှောင်းအိမ်ကြီးမှလွတ်မြောက်စေပြီဘုရားတဆူတဆူပွင့်လိုက်ရန်24တင်ချေနဲ့ဂရေ60ဘူကြီးတသိန်းပွင့်သွားအဲလို့ဆိုတော့ဘုရားဘောင်းကခင်္ဃဝါဒုတဆူမကပွင့်တော့တဆူတဆူကို24တင်ချေဂရေ60ဘူကြီးတသိန်းအဲ့ဒါလောက်စီပွင့်ကြွကြွသွားရင်ကြာရင်ဖတ်တော်ရီကိုမီဒကာကြီးတန်ရကဟုတ်တယ်မလားအဲတတ္တဝါတွေကိုယ်ပြီးမရှိတော့ဘူးတတ္တလောကကြီးမရှိတော့ဘူးအဲ့လိုဒကာကြီးစိတ်ဆဲတန်ရာရှိရှေးပုဂ္ဂိုလ်တွေလည်းအဲ့လိုပဲတချို့ရှိကြတယ်အဲဆ င်ဗျားတော့အနေကတော့မကုန်ဘူးလို့ခင်ဗျားတော့သဘောပေါက်ပါတယ်ဘယ်လိုလုပ်မကုန်မလဲဖေဟာတတ္တဝါတွေအစ်စ်အစ်စ်ဖြစ်လာသလားဖြစ်လာတယ်လို့ခင်ဗျားတော့သဘောပေါက်ပါတယ်ဘယ်လိုဖြစ်လာတော့အဲ့လိုမေးမယ်ဆိုရင်ဓာတ်ကေတတ္တဝါရဲ့လို့နှစ်မျိုးရှိတယ်ခင်ဗျာဓာတ်ဆိုတာကဥမာဖြင့်ပထဝီဓာတ်အာဘောဓာတ်ဧဇောဓာတ်ဝါယောဓာတ်ကိုကွဲပြီးတော့ဒီလိုနေတဲ့အခါရှိတယ်တွဲပြီးတော့နေတဲ့အခါရှိတယ်အဲ့လိုဓာတ်တဘာဝတွေအရာကတလောကလုံးတိုးတတ္တဝစัจ java လာအနန္တဓာတ်တွေတဘာဝတွေကလည်းအနန္တအဲ့တော့တတ္တဝကသာဒီလို20ဒီဒီခြေကလေး60ဘူးခြေတွေတိမ်ဖျားတဲ့စုပွန်းလို့ယော့သွားမယ်ဓာတ်ကမယော့ဘူးဓာတ်ကမယော့ဘူးဆိုတော့အဲ့ဒီဓာတ်တွေကပြန်တွဲလာတယ်လို့ရှိရင်တတ္တဝတစ်ခုတွဲမိတဲ့အခါဖြစ်လာတာအဲ့ဒီဥစ္စာတွဲမိရင်တတ္တဝတစ်ခုဖြစ်လာပြီးတော့ဘယ်တော့မှသူကဆုံးမလို့ဆိုအရဟတ္တဖို့အရဟတ္တမေအရဟတ္တဖို့ရပြီးတော့နိဗ္ဗာန်အနုပါတိဒီသာနိဗ္ဗာန်ရောက်မှသူကဆုံးတော့တာအဲ့တော့ဒီရတဲ့မတ္တတဝါတော်တော်နဲ့နှင်းပေါင်းကဘာပေါင်းအတင်ကြီးအတင်ချာကြာလာအောင်ဒီတတ္တဝါကဖြစ်ပြက်နေတာပေါ့တဘောတဘောကုနေအဲ့တော့ဒီတတ္တဝါတကောင်ဆုံးသွားပြန်တော့လေကုဏ္ဏနဝလို့ဒီထဲမှာဓာတ်တွေကကျန်းနေတော့အဲ့ဒီဓာတ်တွေကပေါင်းစုမိတဲ့အခါတတ္တဝါတကောင်ထပ်ဖြစ်လာတယ်ဖြစ်လာတဲ့အတွက်တတ္တဝါကြီးဆုံးနေလို့မရှိဘူးကုန်နေလို့မရှိဘူးကုံတဲ့တရဝါကကုံပေါ့ဖြစ်တဲ့တရဝါကထဖြစ်နေတော့ဒီတတ္တလောကကြီးမယ်ဒီ30တပုံမယ်စိတ်တုံးသွားတယ်လို့မရှိဘူးပေါ့ခင်ဗျာစိတ်တုံးသွားတာဘယ်ပုံမယ်ရှိုံဆိုတော့30တပုံရှိတဲ့အနေနဲ့ရုပ်တို့တုဒ္ဓဝါတာ5ပုံတုဒ္ဓဝါတာဆိုတာတုဒ္ဓအာဝါတာတုဒ္ဓဆိုတာစင်ကြယ်တဲ့အာဝါတာပုံစင်ကြယ်တဲ့ပုံဆိုတော့သူကအနာဂံအနာဂါမိဖလထံပုဂ္ဂိုလ်အရဟတမေကထံပုဂ္ဂိုလ်အရဟတဖလထံပုဂ္ဂိုလ်အနာဂါနဲ့ယဟန္တာဒီ၃ဥပဲအဲ့ဒီပုံမှာရှိရတယ်။ဒီပြင်သောတာပန်တဂရာကံအနာဂါမိမေကထံဒါတွေမရှိဘူး။ပုထုဇဉ်ပုဂ္ဂိုလ်၄ယောက်လည်းမရှိဘူး။အဲ့ဒါအလွန်စင်ကြယ်တဲ့ပုံအလွန်စင်ကြယ်တဲ့ပုံဆိုတော့ယံခာဖယားတက်တင်ခြေလောက်ဖယားမပွင့်ဘူးဆိုရင်အဲ့ဒီပုံပဲပြမာတွေမရှိဘူး။ဒီပြမာတွေသေးသွားရဲ့နောက်ထပ်ပြမာတိုးမလာဘူးအဲ့ဒီသုဒ္ဓဝါဒ၅ပုံပဲတတ္တဝါစိတ်တာဒီပြင်ပုံတွေကတော့မစိတ်ဘူးမစိတ်ဘူးလူပုံဆိုရလူတယောက်ကသေးတဲ့လူကသေးဆိုလို့ဖြစ်တဲ့လူကဖြစ်နေတာပေါ့နတ်ပုံဆိုရင်လည်းသူလူကြီးလူပေါ့သေးတဲ့နတ်ကနတ်တည်းကသေးပြီမယ်လို့ဖြစ်တဲ့နတ်တည်းကမွေးတဲ့နတ်တည်းဖြစ်တဲ့နတ်တည်းကဖြစ်နေပြမာလည်းပဲသုဒ္ဓဝါဒ၅ပုံထားပြမာ20ရှိတဲ့အနေနဲ့5ဘုံနှုတ်လိုက်လို့ရှိရင်15ဘုံပေါ့ကျန်တဲ့15ဘုံကတော့ဖြစ်တဲ့ပြမာကဖြစ်သေးတဲ့ပြမာကသေးတိုးတဲ့ပြမာကတိုးပရိနိဗ္ဗာန်စံသွားတဲ့ပြမာကလည်းပရိနိဗ္ဗာန်စံသွားပေါ့ဒါပေမဲ့လို့အကုန်လုံးပြမာတယောက်မှမရှိဘူးဆိုတဲ့ဘုံ15ဘုံကမရှိဘူးအဲဒါကြောင့်ဒီသုဒ္ဓဝါဒ5ဘုံပါတော့ကျန်တဲ့ဘုံတွေမဲ့တတ္တဝါတွေဟာဖြစ်တဲ့တော်ပါရှိတယ်လို့ကုံတဲ့တော်ပါရှိကုံတဲ့တော်ပါရှိတယ်လို့ဖြစ်တဲ့တော်ပါရှိတဲ့အတွက်စိတ်တုံးသွားတာမရှိဘူး။30တဲ့ဘုံရှိတဲ့အနေနဲ့သုဒ္ဓဝါဒ5ဘုံပဲဒါစိတ်တုံးသွားရံခါစိတ်တုံးတယ်။အဲ့ဒါတော့ဆိုရင်ဒါကဒီသဘောပေါက်လောက်ပါ
။မှန်ပါဗျာ။ဒီတော့တပည့်တော်တို့အစ်ဖြစ်လာတဲ့ဓာတ်တိစုပေါင်းပြီးတော့
ဟုတ်တယ
်။ညီတို့ရေတို့လေတို့မီးတို့အစရှိတဲ့သူကသူအလျင်းတင့်ပြီးအခြေအနေကောင်းတဲ့အခါမှာဒီလိုလိုပြောကြပါစို့ဗျာဟိုပူမွားလေးတွေကသူတို့ကစဖြစ်တယ်လို့ဆိုတာပေါ့ဗျာသီးစိတ်တကယ်မိုက်ခရိုအသေးလေးကစဖြစ်လာတာပဲသူက
ဟုတ်ပါအ
ဲ့လိုဖြစ်လာတဲ့စပြီးဖြစ်လာတဲ့တတ္တဝါဟာကံမရှိဘူးပေါ့
နတ်စပြီးတော့ဖြစ်လာတဲ့တတ္တဝါကတော့သူကဟိုကံစိတ်ဥဒုအာဟာရကံစိတ်ဥဒုအာဟာရသူကဒီလိုကိုဗျာသူတို့ကံကစေရနာကိုကံခေါ်တာဟုတ်ကဲ့ရစေရနာကိုကံခေါ်တော့အဲ့ဒီစေရနာကတော့ဒီထဲမှာတတဘာဝတဲ့မှာလည်းရှိမှာပေါ့အဲစေရနာရှိမှာအဲ့ဒီစေရနာကနှစ်မျိုးရှိတယ်နာနေခဏိကကာမတတ္တိရှိတဲ့စေရနာသဟဇာတကာမတတ္တိရှိတဲ့စေရနာအဲ့ဒါလိုနှစ်မျိုးရှိတော့ Nanakanika Kama Tadishi de Sirena Mashibi Melu Tahazada Aduduwachi de Sirena Liero Shimeko Shimro Erekama Aya Tahazada Kama Yapshibare Yarvara Elutoko Baba
Taru 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 Babia Sharovia Nanakanika Kama Netazada Kama Jo Neneli Shimjava.
ဟုတ်ပြီ ตหะสาตกัมมาตหะก็อตุรกวะสาตก็ဖြစ်တယ်ပေါ့อตุรกวะဖြစ်တယ်ပြင်ဖတ်တာဝေဒနာစားတဲ့စိတ်စေတသိက်တွေသူနဲ့ရှင်မဲ့စိတ်တွေနဲ့စေတသိက်တွေနဲ့อตุรกวะဖြစ်อตุรกวะဖြစ်ပြီးတော့อตุรกวะပဲပြတ်သွားအဲ့ဒါကိုตหะสาตกัมมาပစ္စည်းနာနကနိကကာမကြတော့အဲ့လိုမဟုတ်ဗျာသူကနာနာအတိအတိခဏဆိုတာကာလ အတိအတိတော့အချိန်ခါကာလမှာအဲဖြစ်ပြီးတော့နောက်မှာအကျိုးပေးတာသူကနောက်မှာအကျိုးပေးတယ်တချို့ကံတွေကဟိုးဘဝပေါင်းကဘာပေါင်းအတင်းခြေလောက်ကြာတယ်ဥပမာအပြင်မြတ်စွာဘုရားတက်ခင်ရဲ့ကျတို့ကောရမမြတ်စွာဘုရားတက်ခင်အရင်ဆုံးအစပြီးတော့မှတ်တမ်းတင်တာဆိုရင်ဘုရင်သမီးတော်လေးရာဇာတည်သူလို့ခေါ်တယ်ဘုရင်သမီးတော်လေးဖြစ်ပြီးတော့သူက ဦးဇင်းလေးတစ်ပါးကိုနေတိုင်းနေတိုင်းမုံညင်းစီလှူတယ်အဲလွန်ခဲ့တဲ့တင်ချေ20နဲ့ခပါတသိန်းရဲ့ကပေါ့ဗျာကဘာပေါင်းကိုအတင်ချေ20ကျုပ်တို့သူ့မိသားဘဝမရောက်ခင်16တင်ချေတုန်းကအကြာကြီးအဲ့ဒီတော့ဒီကဘာကအခုကနေပြန်ရင်တင်ချေ20နဲ့ခပါတသိန်းရတယ်အဲ့ဒီထက်တုန်းကဘုရင်သမီးတော်လေးဖြစ်မင်္ဂလေးရဲ့ဘုံလို့ဖရာလောင်းအစအဲ့ဒီတုန်းကမင်္ဂလေးဘဝ မင်္ဂလေးဖြစ်ပြီးတော့သူကနေတိုင်းနေတိုင်းအဲ့ဒီဥစဉ်လေးကိုမုံညင်းစီတသဘိတ်တသဘိတ်လှူတယ်လှူပြီးတော့အရှင်အဲ့ဒီဥစဉ်လေးကတော့ဘုရားကိုမုံညင်းစီရတဲ့ကစီမီပူဇော်တဲ့တန်ဃာတော်တွေလည်းစီမီပူဇော်ဒီပံကရောတိဒီပံစီမီကိုကရောတိပြုတာပူဇော်တာဤဤထိုကြောင့်ဒီပင်ကရောဒီပင်ကရာမိဤဒီပင်ကရာမြတ်စွာဘုရားဒီပင်ကရာကဘုန်းကြီးတို့သာသနာတော်မှာနဲ့ဆူရှိတယ် သူ့မိသားကိုဖြာထိပ်ပေးတဲ့ဒီပင်ကရာကဖြာထိပ်ပေးဒီပင်ကရာတဲ့အခုပြောနေတာကတော့တင်ချေ20နဲ့ကဘာတသိန်းကမဟုတ်လို့သူကရှေးကြလို့ပေါ်ရနာဒီပင်ကရာတဲ့အဲ့ဒီပေါ်ရနာဒီပင်ကရာဖရာကိုအားကြပြီးတော့ဦးဇင်းလေးကနေတိုင်းစီမီပူဇော်တယ်စီမီပူဇော်ပြီးတော့တပည့်တော်ဒီစီမီပူဇော်ရတဲ့အကုသို့ကြောင့်အရှင်ဖရာလိုပဲဖရာဒီပင်ကရာဆိုတဲ့နာမည်နဲ့ဖရာဖြစ်ပြရသည်လို့သူကဆုပါတယ် เนาะแกเอลุสุปันนาโหตีပြီးတော့คุณน่ะบะยิ่นตมี้တော်တွေอ่ะဥစဉ်นี้အရှင်ဘုရားအဲ့လိုสุปันเลยဆိုရင်တပည့်တော်มาก็เลยပဲဘုရားဖြစ်ခြင်းน่ะဟောဒီมุ่งยิ้นสิอရှင်ဘုရားกูနေတိုင်းอยู่มั้ยဗျာအရှင်ဘုရားပါတယ်မိတပည့်တော်กูဖြစ်ไปมั้ยတပည့်တော်လည်းအရှင်ဘုရားกูยินပြည့်တော့ဗောဗျာတပည့်တော်หลุจินน่ะก็တော့ဘုရားပဲဘုရားပဲဖြစ်ခြင်းเลยဆိုတော့အဲ့ဒါကိုဥစဉ်လေးက ทีเวนราโบราณทีเวนราพระยาหยอดတော့โบราณทีเวนราพระยาก็ไอ้ตะมี้တော်นี้ကိုအမိတ်ရှိတယ်ตะมี้တော်นี้เอ่อมิงกะลีဘဝเนี่ยพระยาสู่มาป้ายอ่ะกูนอกဘဝหยอดจ้าลีဖြစ်ไปอ่ะดิลูกสุบังสุบังပြီးတော့เสร็จပြီးတော့บารมีဖြည့်ရင်พระยาဖြစ်ပါလိမ့်မယ်လို့ပြောတယ်เนี่ยပြောတော့ဇာတော်ပြောလို့ရင်ကအဲ့ဒီဘုံညင်းစီလူခဲ့တဲ့တင်ချေ 20 တဲ့မယ်တင်ချေ20နဲ့ကဘာတသိန်းနဲ့လူခဲ့တဲ့ကုသိုလ်စေရနာကံဒီပစ္စည်းနာနေခဏိကကာမပစ္စည်းဒီဘဝမှာအတိတ်တ္ထာမင်းသားလို့တိတ်တ္ထာဆိုတာမုံညင်းစီခေါ်တယ်ဗျာမုံညင်းစီလှူပြီးတော့သူကစုပံခဲ့လို့မုံညင်းစီတိတ်တ္ထာမင်းသားအဲ့ဒီနာမည်လေးရတာဟာနာနေခဏိကကာမပစ္စည်းရဲ့ပစ္စည်းဥပ္ပံဒါ ဘလောက်ဘဝပေါင်းကိုကြာကြီးပေါ့ဗျာတင်ချေ20နဲ့ကဘာတသိခုနဥစဉ်လေးကလည်းပဲမုံညင်းစီတွေနေတိုင်းလှူပြီးတော့ဒီပင်ကရာဘုရားဖြစ်ပြသည်လို့စုပန်တဲ့အတိုင်းအဲ့ဒီ16တင်ချေနဲ့ကဘာတသိတဲ့မယ် နေတိုင်းလှူခဲ့တဲ့ကုသိုလ်စေတနာသည်ပစ္စည်းနာနေခဏိကာကာမပစ္စည်းနောက်ပိုင်းကျတော့သူကဒီဝင်္ဂရာဖျားဖြစ်ပြီးတော့သူ့မိသားရဲ့ဒေလီပြားလိုက်ပေးတယ်လေအဲ့ဒါဒီဘယ်လောက်နှစ်ပေါင်းသိမ့်တန်းဂရီကဘာပေါင်းကြားနေပြီမယ်လို့အကျိုးပေးနိုင်တဲ့တတ္တိကိုနာနေခဏိကာကာမတတ္တိလို့အဲ့လိုခေါ်တာနော်ပြန်ပါဗျာအဲ့လောက်ဆိုရင်သဘောပေါက်လောက်ပါပေါက်ပါဗျာပေါက်ပါဗျာဒါလို့ပြန်ဒါ